ဂျပန်နဲ့ဩစတြေးလျတို့ကအမေရိကန်နဲ့တခြားနိုင်ငံတွေလိုပဲရုရှားပေါ်ပိတ်ဆို့အရေးယူလိုက်ကြပါတယ်။ရုရှားကယူကရိန်းကိုလုံးဝအပြည့်စုံကျူးကျော်တိုက်ခိုက်တော့မယ်ဆိုတာကိုလောက်ရက်တွေတိုင်းကပြသနေတယ်လို့နေတိုးအတွင်းမှူးချုပ်ကပြောလိုက်ပါတယ်။ရုရှားလွှတ်တော်ကသမ္မတပူတင်ကိုနိုင်ငံခြားမှာတက်မြအုံပြုခွင့်ကိုအင်္ဂါနေ့ကပေးလိုက်ပါတယ်။ခွဲထွက်ရေးသမားတွေကတီးခြားနိုင်ငံဖြစ်ချိန်ညာလိုက်တဲ့ယူကရိန်းရဲ့ပြည်နယ်နယ်နယ်တွေကိုရုရှားတင်ကားတက်ပြီးဝေရောက်သွားကြပါပြီ။ရုရှားကငញ្ញမ်းရေးထိမ့်သိမ့်မှုတက်တွေလို့ပြောပေမဲ့အဆိုပါနယ်နယ်နယ်ကိုဒိုင်းကအဖြစ်ရုရှားကအတိမပြုတ်လိုက်တာဟာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်တံ့ရေးကိုကျူးကျော်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ဘော်တစ်ဒေသမှာအီတလီနိုင်ငံကတပ်သား800ပါတပ်ရင်းတရင်ကိုချထားလိုက်တယ်လို့ဂျာမနီနိုင်ငံကလည်း F-35 တိုက်လေယာဉ်8စင်းနဲ့အပါချီတိုက်ခိုက်ရေးရဟယင်စင်း20ကိုချထားလိုက်ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ကတော့ဒါဟာကာကွယ်ရေးအတွက်သာဖြစ်ပြီးရုရှားကိုတိုက်ဖို့ရည်ရွယ်ချက်မရှိပါဘူးလို့ပြောပါတယ်။ယူကရိန်းမှာတော့သမ္မတကအရန်စစ်တပ်အင်အားကိုဆင့်ခေါ်လိုက်ပါတယ်။ရုရှားကဆက်လက်ကျူးကျော်လာပါကိုဟန်တားနိုင်အောင်ဓာတ်တွေပုတ်ပြီးရုရှားပေါ်ပိတ်ဆို့အရေးယူကြဖို့နိုင်ငံတကာအသိုက်အဝန်းကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကတိုက်တွန်းလိုက်ပါတယ်။ဂျာမနီနိုင်ငံကရုရှားစီကတဘာဝဓာတ်ငွေကိုနှစ်ဆတိုးဝယ်ယူဖို့လှုံ့ထားတဲ့တံငွေပိုက်လိုက်သဘောတူညီချက်ကိုရက်ဆိုင်လိုက်ပါတယ်